နာကင်မုန်တိုင်းကြစဉ်2008ခုနှစ်မေလ2ရက်နေ့ညကတကောင်းကျော်မှာလေမိုးပြင်းထန်တဲ့အတွက်အင်းစိန်ထောင်အဆောင်ဦးတွေကခေါင်းမိုးတချို့ပွန့်ထွက်သွားခဲ့ပါတယ်။ဒီလိုပွန့်သွားတဲ့အတွက်ထောင်အဆောင်3အဆောင်4နဲ့အဆောင်5ကအကျဉ်းသားတွေဟာမိုးနဲ့လေတံအောက်မှာနိုင်ပေါင်းများစွာနေခဲ့ရပါတယ်။ဒီလိုနေခဲ့ရတဲ့အပြင်မေလ3ရက်နေ့မနေ့ပုံမှန်အကျဉ်းတကားဖွင့်တဲ့မနေ့9နာရီမှာသက်ဆိုင်ရာတာဝန်ရှိတဲ့သူတွေကတကားလာရောက်မဖွင့်တဲ့အပြင်၈နာရီခွဲမှထောင်တန်းစီတွေလာပြီးတော့တကားဖွင့်ပေးတယ်လို့သိရပါတယ်။ဒီလိုဖွင့်ပေးတဲ့အတွက်အေးဒဏ်နဲ့ဆာလောင်တဲ့ဒဏ်တွေခံထားတဲ့ကျင်းသားတွေကထောင်ဖွင့်ပြီးထွက်ပြေးမဲ့အကြောင်းအော်ဟစ်ပြောဆိုတယ်လို့အခင်းဖြစ်စဉ်မှာပါဝင်ခဲ့တဲ့ကျင်းသားတူက RFP ကိုပြောပြပါတယ်။တချို့ကျင်းသားတွေကအခုလိုပြောဆိုသလိုပဲတကယ်တမ်းမှာလည်းအချုပ်ခန်းတကားတန်းတွေကိုချိုးဖျက်ထွက်တဲ့သူတွေရှိလာတဲ့အတွက်ထောင်မှုဦးမျိုးခင်ညွှန်ကြားမှုဥက္ကမောင်ထေးတခြားထောင်မှုငယ်နှစ်ဦးနဲ့အတူတနက်လေးခွာတွေနံပါတ်တုတ်တွေကင်ထားတဲ့လုံခြုံရေးအဖွဲ့တွေရောက်လာတယ်လို့သိရပါတယ်။အဲဒီနောက်အကျဉ်းသားတွေကိုထောင်အဆောင်တစ်ကို9ရောက်တန်းနေရာပြောင်းပေးရမှာလက်နက်ကင်လုံလေးအနေနဲ့အကျဉ်းသားတွေစကားများပြီးတနက်နဲ့အချက်30ကျော်ပြစ်ခတ်ခဲ့တယ်လို့ဒီဖြစ်စဉ်ကိုကြုံခဲ့တဲ့အကျဉ်းသားတူကပြောပြပါတယ်။ထောင်လုံခြုံရေးတွေကတနက်နဲ့ပြစ်တဲ့အတွက်အကျဉ်းသားကိုသိန်းဆန်ရဲ့ရင်ဘတ်မှာတနက်ကြီးထိမှန်ခဲ့ပြီးကြံတဲ့အကျဉ်းသားတွေကလည်းကြောက်လန့်တကြားထောင်ကနေထွက်ပြေးဖို့ကြိုးစားတယ်လို့ဆိုပါတယ်။ဒီနေရာမှာအကျဉ်းသားတချို့ကအဆောင်ကိုမီးနဲ့ရှို့တဲ့အတွက်အားလုံးရုပ်ရုပ်သေးသေးဖြစ်ကုန်တယ်လို့သိရပါဗျ။ထောင်တဲ့နှိဆက်သူတွေဆိုရမေလ3ရက်နေ့နေကင်းတနားရီမှာအကျဉ်းသားများစုကိုအင်းစိန်ထောင်အဆောင်တစ်ခန်းမထဲမှာပြောင်းရွှေ့ထားခဲ့ရလို့ဆိုပါတယ်။ပထမဆုံးတန်တရားရှိတဲ့အကျဉ်းသားတအုပ်ကိုရိုက်နှက်စစ်ကြောပြီးအမှုတွေမှာပါခဲ့တယ်လို့တန်တရားရှိတဲ့သူတွေကိုဖော်ထုတ်စေခဲ့ပါတယ်။ဒီလိုဖော်ထုတ်ရမှာအဖို့ခံရသူအကျဉ်းသား140ကျော်ရှိပြီးသူတို့အားလုံးကိုဖမ်းဆီးခဲ့ရလို့ဆိုပါတယ်။ဒီဖမ်းဆီးခံရသူတွေကိုထောင်အာဏာပိုင်တွေကနာကစ်မုံတိုင်းတိုက်ရမှာဒဏ်ရာရပျက်စီးသေးကြခဲ့သူတွေအဖြစ်စည်းရင်ထုတ်ပြန်တယ်လို့ဆိုပါတယ်။အဲ့လိုကြေညာခဲ့သလိုမိသားစုနဲ့ထောင်ဝင်သာတွေ့ခွင်လည်းမပေးခဲ့ဘူးလို့ဆိုပါတယ်။ဒါကြောင့်အကျဉ်းသားမိသားစုတွေဟာသူတို့တေဆုံသွားပြီးအမှတ်နဲ့စွန့်သွတ်အမျှဝေတဲ့အထိဖြစ်ခဲ့တယ်လို့သိရပါတယ်။ဖမ်းဆီးထားတဲ့သူတွေတဲကမှတန်တရားရှိတဲ့ကိုဝေမိုး၊ကိုစိုးကျော်ကျော်၊ကိုခင်ကျော်၊ကိုမိုးမင်းဝင်း၊ကိုဝင်းဟိန်၊ကိုအေးမင်းဦးနဲ့ကိုတီဟာစိုးအပါအဝင်42ဦးကိုထောင်ဖောက်ထွက်ပြေးမှုမိရှို့မှုထောင်တွင်းစူပူမှုနဲ့အာဏာပိုင်တွေကဖမ်းဆီးခဲ့ပြီးတီးတန့်အချုပ်ခန်းတွေမှာစစ်ဆေးခဲ့ပါတယ်။စစ်တရက်ဆက်တိုက်နေညရိုက်နှက်စစ်ဆေးခဲ့တဲ့အတွက်ကိုချစ်လွန်းခေါ်ကိုကပ်ပလီဟာအရိုက်ခံရတဲ့ဒဏ်ရာနဲ့ပဲပထမဆုံးဆုံးမသွားတယ်လို့အကျဉ်းသားတူက RFP ကိုပြောပြပါတယ်။ဒီလိုထောင်ဝန်သာတွေ့ခွင့်မရတော့တာပျက်စီးသူစီရင်ထုတ်ပြန်ခဲ့တာတွေကြောင့်လဲနာဂစ်မုံတိုင်းကာလအင်းစိန်ထောင်နဲ့ပတ်သက်လို့လူသေဆုံးတဲ့သတင်းတွေပြင်ပသတင်းမီဒီယာတွေမှာထွက်ပေါ်လာခဲ့ပါတယ်။ဒီလိုလူသေဆုံးမှုနဲ့ပတ်သက်ပြီးမေလ6ရက်နေ့ကထိုင်းအခြေစိုက်နိုင်ငံရေးအကျဉ်းသားများကူညီဆောင်ရှောက်ရေးအသင်း AAPP ကထုတ်ပြန်တဲ့ကြေညာချက်မှာထောင်တွင်းပစ်ခတ်မှုကြောင့်အကျဉ်းသား36ဦးသေဆုံးခဲ့တယ်လို့ဖော်ပြထားပါတယ်။အလားတူပဲနာဂစ်မုံတိုင်းတိုက်တဲ့ကာလအင်းစိန်ထောင်မှာအကျဉ်းသားတွေကိုတနက်နေ့ပစ်ခတ်တဲ့အတွက်အကျဉ်းသားတွေသေဆုံးခဲ့ရတဲ့ပတ်သက်လို့2008ခုနှစ်ဇွန်လကထုတ်ပြန်တဲ့မြန်မာနိုင်ငံဆိုင်ရာလူ့ခွင့်ရေးအထူးကိုယ်စားလှယ်ရဲ့လူ့ခွင့်ရေးကောင်စီအစီရင်ခံစာမှာလည်းထည့်သွင်းပေါ်ပြခဲ့ပါတယ်။မြန်မာအာဏာပိုင်တွေအနေနဲ့ဒီကိစ္စကိုတိတိကျကျစုံစမ်းစစ်ဆေးတာတွေလုပ်ဖို့တပ်ဖြတ်မှုတွေရှိရင်ကျူးလွန်သူတွေကိုဖော်ထုတ်အရေးယူပေးဖို့ကုလသမဂ္ဂလူ့အခွင့်အရေးအထူးကိုယ်စားလှယ်မစ္စတာသောမတ်ကင်တာနာကတောင်းဆိုခဲ့ပါတယ်ဆွစ်ဇာလန်နိုင်ငံဂျနီဗာမြို့မှာ2008ခုနှစ်ဇွန်လဒုတိယပတ်မှာကျင်းပတဲ့လူ့အခွင့်အရေးကောင်စီညှိနှိုင်းရေးကံမှာကုလသမဂ္ဂလူ့အခွင့်အရေးကောင်စီညှိနှိုင်းရေးကံမှာအင်းစိန်ထောင်နာဂစ်အရေးခင်းတဲ့ပတ်သက်လို့မြန်မာအသံမကြီးဥက္ကဋ္ဌမောင်လွင်ကတန်ရာရသူတည်ဆုံးခဲ့သူမရှိဘူးလို့ညင်းဆိုခဲ့ပါတယ
် Mr. President regarding the incident in Insein prison during the storm no one was killed or injured during the event the prison
ဒါပြင်မီးလောင်မှုထောင်တွင်းအထိကရုံးမှုနဲ့ရိုက်နှက်ဆစ်ဆေးခဲ့တာတွေကြောင့်ရတရဘာနှစ်ပတ်အတွင်းမှာအကျဉ်းသား၉ဦးတည်ဆုံးခဲ့ရတယ်လို့သိရပါတယ်ဒီအဖြစ်ပြက်နဲ့ပတ်သက်လို့နှီးဆက်တဲ့အကျဉ်းသားတူကအခုလိုပြောပြပါတယ်တေဆုံးသူစီရင်အရေးအတွက်တရားဝင်အချက်လက်ရဖို့အတွက်အင်းစိန်ထောင်ဦးစီးမှုရုံးနဲ့အင်းစိန်ထောင်တွင်ဆေးရုံကဆရာဝန်ဒေါက်တာဦးထွန်းလွင်ကို RFP အကြိမ်ကြိမ်ဆက်သွယ်ရခဲ့ပါတယ် ဒါပေမဲ့ဆက်သွယ်လို့မအောင်မြင်ခဲ့ပါဘူး RFP ရဲ့စုံစမ်းတွေးကြည့်ချက်နဲ့ပတ်သက်ပြီးကုလသမဂ္ဂလူခွင့်အထူးကိုယ်စားလှယ် Mr. Quintana ကိုဆက်သွယ်ခဲ့ပါတယ် Mr. Quintana က RFP တွေးကြည့်ချက်တွေနဲ့ပတ်သက်ပြီးတိကျမှတ်ချက်ပေးဖို့ညင်းဆိုပေမဲ့နာဂစ်မုံတိုင်းကာလအတွင်းမှာအင်းစိန်ထောင်မှာဖြစ်ပခဲ့တဲ့အမှုနယ်ပတ်သက်ပြီးအချက်အလက်တွေထပ်ပြီးရအောင်စုံစမ်းစစ်ဆေးနေဆဲဖြစ်ကြောင်းလူခွင့်ရေးချိုးဖောက်တာတွေတွေ့ရှိခဲ့ရင်လူခွင့်ရေးကောင်စီကိုသူ့အနေနဲ့တင်ပြသွားမှာဖြစ်တဲ့အကြောင်း RFP ကိုပြောဆိုပါတယ်
Something happened there but the government did not that so at this point I will be collecting information to see exactly what happened if people were harmed and if human rights relations took place there I will be reporting that
Nagis Monain cha bi in sain thong nei ka lu the so mu ri chaung a phit pye mya su si tin pya che a pai thong go ma net phyan ma set pi yo na sin cha ba mu khmyar